မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့ဒီ9သိန်းကျော်အတွက်အချက်လက်တွေကိုကောက်ယူပြီးစီးသွားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကပြောကြားလိုက်ပါတယ်။ဒီဒုက္ခသည်တွေထဲမှာ3ပုံ2ပုံလောက်ဟာ NDA ကြားရောက်ဖို့လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာမို့ချက်ချင်းအကူအညီပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုပြောပြမှာပါ။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေဆိုင်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့နေရရင်ပြန်ပို့ရေးဆိုင်ရာကော်မရှင် RRRC တို့ပူးတွဲပြီးကိုတော့ပါလောင်ဒုက္ခသည်စခန်းနဲ့စခန်းသေးကတိုးချဲ့စခန်းတွေအပြင်အခုတောင်ဘက်ကိုထပ်ပြီးတိုးချဲ့နေတဲ့ဘလူးခါလီစခန်းတွေမှာတွားရောက်ပြီးကောက်ယူခဲ့ကြတာဖြစ်ပါတယ်။နိုဗ ెంబ ာလ9ရက်နေ့အထိကောက်ယူတဲ့ဆိုင်ရင်အရဒုက္ခသည်ကစုစုပေါင်း9သိန်းကျော်ရှိနေတယ်လို့စီးရင်ကောက်ယူခဲ့တဲ့ UNHCR အဖွဲ့ပြောခွင့်ရဒူနီယာအက်စလမ်ခန်းကအင်ကာနဲ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Going from shelter to shelter, more than 100 UNHCR hired enumerators have so far gathered data on 120,000 families comprising of 517,000 refugees.
တကောင်ကြီးကောက်ယူဖို့ UNHCR ကလူတရာကျော်ကိုငှားလိုက်ပြီးတဲတခုချင်းစီကိုသွားစည်ရင်ကောက်ယူခဲ့တာပါအခုထိတော့အိမ်ထောင်စုပေါင်း32,000မှရှိတဲ့ဒုက္ခသည်ပေါင်း9,800ရဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့ပါတယ
်အခုစည်ရင်ကောက်ယူခဲ့သူတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လနှောင်းပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းထွက်ပြေးလာသူတွေရဲ့82ရာခိုင်နှုန်းလောက်ရှိပြီးကျန်လူတွေကတော့အရင်ကတည်းကထွက်ပြေးလာသူတွေဖြစ်ကြောင်းပြောပါတယ်။အများစုဟာမောင်တော်ဒေတာကဖြစ်ပြီးဘူးသီးတောင်နဲ့ရသေတောင်ဒေတာတွေကနေလာရောက်သူတွေလည်းတွေ့ရတယ်လို့ဆိုပါတယ်။အချက်လက်တွေကို GPS နဲ့ကောက်ယူနိုင်အောင်စီစဉ်ထားပြီးကွန်ပျူတာကွန်ရက်နဲ့မချိတ်ဆက်မိတဲ့နေရာတွေမှာတော့ mobile data ကောက်ယူနိုင်အောင်ဖန်တီးပေးထားတာမို့ UNHCR ဟာလိုအပ်တဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့တယ်လို့အမြန်ဆန်းစစ်မှုတွေကိုလည်းလုပ်နိုင်တာပါ။အခုလိုကောက်ယူမှုတွေကနေဒုက္ခသည်3ပုံ2ပုံလောက်ဟာအန္တရာယ်ကျရောက်ဖို့အတွက်လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာတွေ့ရတယ်လို့ Miss Khan ကပြောပါတယ်
။ As many as 14% are single mothers holding their families together with little support in harsh camp conditions.
ဒီလိုရခိုင်နှုန်းကခင်မိုးမရှိတော့တဲ့မိန်းမသားတွေဖြစ်နေပြီးစိုးဝါးလာတဲ့ဒုက္ခသည်စခန်းထဲမှာအထောက်ပံ့သိမ့်မရှိပဲမိသားစုမပြိုကွဲအောင်ကြိုးစားနေရသူတွေပါ။တချို့ကကျမကြီးတိတ်ဆိုးနေတာဒါမှမဟုတ်မတမ်းဆန်းဖြစ်နေကြပါတယ်။နောက်တကြီးရွယ်အိုတွေဆိုလဲဒုက္ခရောက်လွယ်တဲ့အကာအကွယ်မဲ့သူတွေပါ။ကလေးငယ်က54ရာခိုင်နှုန်းရှိနေပြီးအုတ်ထင်းသူမရှိတဲ့ကလေးတွေမိဘမဲ့တွေဖြစ်နေပြီးတချို့ဆိုသူတို့ထက်ငယ်တဲ့ကလေးတွေကိုပြန်ထိန်နေရသူတွေပါပါတယ်။အမျိုးသမီးကစုစုပေါင်း52ရာခိုင်နှုန်းရှိနေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွန်ခဲ့တဲ့3လအတွင်းထွက်ပြေးလာသူတွေနဲ့ဒီရင်ကလေးကထွက်ပြေးလာသူတွေထဲမှာဒီလိုအကာအကွယ်မဲ့ဖြစ်နေတဲ့ဒုက္ခတွေက3ပုံ2ပုံရှိနေပြီးသူတို့အတွက်အထူးအကူအညီတွေချက်ချင်းပေးဖို့လိုအပ်တယ်လို့လဲ Miss Khan ကပြောပါတယ်။အင်ကာနေ့အထိမြန်မာနိုင်ငံကနေထွက်ပြေးလာခဲ့သူပေါင်း6သိန်းကျော်နေပြီလို့ IOM အဖွဲ့ပြောခွင့်ရ Joe Millman ကပြောပါတယ်
။ As of this morning, Tuesday morning, 2750 Rohingya refugees.
မြန်မာလက္ခဏာမနေ့ကအထိ3ရက်တာကာလအတွင်းကောက်ဆက်ပဇားကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက2250ရှိပါတယ်။ဩဂုတ်လ25ရက်နေ့ကနေစပြီးတော့ဒီကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းဟာအခုဆိုလို့ရှိရင်6,100ရှိသွားပြီဖြစ်ပါတယ်။အဲ့ဒီမှာရောက်နေတဲ့ IOM အဖွဲ့ကိုယ်စားလှယ်ပြောပြချက်အရနေဆက်နဲ့ဝေးပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုကောက်ဆက်ပဇားဒေသကိုဘေးကင်းစွာနဲ့ရောက်ရှိလာကြတယ်လို့သိရပါတယ်။မြန်မာလက္ခဏာကနေပြီးတော့6ရက်နေ့ထိဘလော့ခါလီဒေတာကိုရောက်လာကြတဲ့ဒုက္ခသည်ပေါင်းက4500လောက်ရှိပါတယ်။အဲ့ဒီဒေတာမှာမိသားစု15,000လောက်အတွက်အိမ်နေနေရချထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကို IOM ဖွဲ့ကကူညီနေပါတယ
်။ RRRC နဲ့ UNHCR တို့ဟာလာမယ့်သတင်းပတ်တွေမှာတောင်ပိုင်းကတက်ကနပ်အထိဆက်သွားပြီးစီးရင်ကောက်ယူမှာလည်းဖြစ်ပါတယ်။အခုလိုစီးရင်ကောက်ယူမှုကို RRRC ကဒုက္ခသည်တွေကိုမိသားစုလိုက်ကောက်ယူနေချိန်မှာပဲဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်စုဌာနကဘိုင်ယိုမက်ထရစ်ခေါ်ဇီဝနည်းပညာနဲ့အချက်လက်တွေကိုတဦးချင်းစီလိုက်ကောက်ယူနေတာဖြစ်ပါတယ်။